သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်သောရရှိမြောက်စက်တင်ဘာလ24ရက်ဗုဒ္ဓနေ့အတွက် SPS Useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါယနေ့အတွက်ထိတ်တန့်သတင်းများအောက်တိုဘာလ20ရက်တွင်ဝါရှင်တန်၌ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီနှင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်ဆုံးမှမြန်မာချင်းဆိုင်တွေ့ဆုံရန်အင်ဖြူတော်ကအတည်ပြုခဲ့ပြီး၎င်းသည်ဝန်ကြီးချုပ်ရဲ့မြောက်အမေရိကသို့ငါးလအတွင်းတာရီယာအချိန်မြောက်ခီးစဉ်ဖြစ်ပါသည်ဟောင်ကောင်နှင့်တရုတ်နိုင်ငံတောင်ပိုင်းတို့သည်နှစ်များစွာအတွင်းအပြင်းထန်ဆုံးတိုက်ဖွန်းရာဂါဆာကြောင့်စာသင်ကျောင်းများနှင့်စီးပွားရေးလုပ်ငန်းများကိုပိတ်ပင်ထားကလေရင်ခီးစင်များကိုလည်းဖျက်သိမ်းလိုက်ရပါတယ်။ဟောင်ကောင်ရှိစူပါမားကတ်များတွင်နေထိုင်သူများသည်လိုအပ်သည့်ပစ္စည်းများကိုစုဆောင်းထားသောကြောင့်အလုံးပလာဖြစ်နေသောလည်းမြို့အနှံ့ရှိအိမ်များနှင့်စီးပွားရေးလုပ်ငန်းများရှိပတင်းပေါက်များသည်ကွဲအပ်နေသည့်မှန်များ၏သက်ရောက်မှုကိုရှော့ချရန်တိတ်များဖြင့်ကတ်ထားပါသည်။ဩစတြေးလျမှကျွမ်းကျင်သူများသည်အမေရိကန်သမ္မတဒေါ်နယ်ထရမ့်နှင့်ရောဘတ်ကနေဒီဂျူနီယာတို့ရဲ့အဆိုပြုချက်အစ်စ်တွင်နာကျင်မှုနဲ့မသက်မသာကာကွယ်ဆေးများဖြစ်တဲ့ပနာဒေါနှင့်ပါရာစီတမောကိုကိုဝင်ဆောင်စဉ်သုံးဆွဲသည့်မိခင်များသည်၎င်းတို့ရဲ့ကလေးဝေးဖွားတဲ့အခါအော်တစ်ဆင်ဖြစ်လာသည်နှင့်ချိတ်ဆက်ထားခြင်းကိုဩစတြေးလျဆေးဘက်ဆိုင်ရာကျွမ်းကျင်သူများကဝေဖန်လိုက်ပါတယ်ဆိုပါပြောဆိုမှုများကအခုကြီးမဖြစ်စေပဲအလံတကြားဖြစ်စေတယ်လို့ဝေဖန်လိုက်ပါတယ်။ကာဝေးဝင်ကြီး Richard Smalls ကဖက်ဒရယ်ဆိုအသည်ပြည်내တစ်ခုရဲ့ဖြည့်ရှင်းချက်သည်အရှိအလယ်ပိုင်းတွင်ထာဝရငြိမ်းချမ်းရေးရရှိရန်တစ်ခုတည်းသောနီလန်ဖြစ်တယ်လို့ယုံကြည်ကြောင်းပြောဆိုလိုက်ပါတယ်။ Britain, Canada နဲ့တခြားနိုင်ငံတွေနဲ့အတူ Palestine နိုင်ငံကိုဩစတြေးလျရဲ့အသိမှတ်ပြုမှုဟာအရေးကြီးတဲ့ခြေလှမ်းသစ်တစ်ခုဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Richard Smalls ကပြောဆိုသွားပါတယ်။ယခုနှစ်ဇွန်လကဆင်နီမြို့နောက်ဖက်တွင်စန္ဒပြပွဲတစ်ခုအတွင်း Green Party ဝင်ဟောင်း Miss Hannah Thomas ဒဏ်ရာရရှိသွားပြီးနောက်ရဲရရှိတူကိုတရားစွဲဆိုထားပါတယ်။အသက်33နှစ်အရွယ်ရဲရရှိသည့်ကိုထီလက်ရောက်ထိခိုက်နစ်နာစေမှုဖြင့်တရားရုံးသို့တက်ရောက်ရန်ကြောင်ကြားစာထုတ်ပြန်ထားပါတယ်ယခုနှစ်အတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်လာပွဲရှိစူပါတိုင်ဖွန်းရာဂါဆာရဲ့တိုက်ခိုက်မှုအတွက်ကြိုတင်ပြင်ဆင်မှုများကြောင့်ဟောင်ကောင်သို့ကွမ်တက်စ်ခီးစင်များနှောင့်နှေးနေခဲ့ရပါတယ်ဟောင်ကောင်လေဆိပ်ကိုအင်္ဂါနေ့ည10နာရီမှစက်တင်ဘာလ23ရက်ကြာသာပတေးနေ့ညနေ6နာရီထိပိတ်ထားမယ်လို့လေကြောင်းလိုင်းကအစောပိုင်းကထုတ်ပြန်ချက်တွေပေါ်ပြထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေတိုးနိုင်ငံတွေဟာသူတို့ရဲ့လေပိုက်နဲ့ထဲကိုဝင်ရောက်လာတဲ့ရုရှားလေယာဉ်တွေကိုပြစ်ချသင့်တယ်လို့ပြောဆိုလိုက်ပါတယ်ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးမှာတွေ့ဆုံပြီးမှမစ္စတာထရမ့်ကမီဒီယာတွေကိုအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်ဒီစဉ်သတင်းတို့News Flash များပုံမူချသည့်ရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ